တော်ရရှိမှာခင်ဗျာအလုံးသမားလူဒန်းစားအတွက်အတွေးခေါ်ပညာရှင်တူဖြစ်တဲ့ကာမာခ်ရဲ့အဆိုပြုချက်တခုကိုမှတ်မိကြပါလိမ့်မယ်သူရဲ့အဆိုအရအရင်ရှင်တွေဟာစီးပွားရေးအတွက်ပြန်ဆိုင်မှုစ조사ရင်းအချင်းချင်းစစ်ပွဲတွေဖြစ်လာကြမယ်စစ်ပွဲတွေကိုစိတ်ပြတ်လာပြီးတဲ့နောက်လူတွေဟာကွန်မြူနစ်နဲ့ပေါ်ပို့ပြီးတိတ်ညော့လာကြမယ်လို့ဆိုပါတယ်သူရဲ့အဆိုပြုချက်တွေက20ရာစုမှာမှန်ကန်ခဲ့ပါရဲ့လားဒီတစ်ပတ်မှာတော့အရင်ရှင်နိုင်ငံတွေစီမှာလက်ရှိဖြစ်ပျက်နေတဲ့ကုန်ထုတ်လုပ်မှုတွေနဲ့အလုတ်သမားအခွင့်အရေးတွေအကြောင်းဆွေးနွေးကြည့်ကြရအောင်ပါနိုင်ငံရေးပေါ်ကပေးတာပညာရက်ကိုသင်ကြားနေသူပါမောက်ခတ်တူကတော့စီးရဲတိုက်ပွဲကိုပြန်လေ့လာကြည့်မယ်ဆိုရင်ကာမက်စ်ပြောခဲ့သလိုမျိုးမဖြစ်ခဲ့ပါဘူးအရင်ရှင်နိုင်ငံတွေချင်းကြောချင်းကလိုက်ကြပြီးကွန်မြူနစ်နိုင်ငံတွေကအချင်းချင်းစစ်ဖြစ်ခဲ့တယ်တရုတ်နဲ့ဆိုဗီယက်ကွဲတယ်တရုတ်နဲ့ဗီယက်နမ်စစ်ဖြစ်တယ်တစ်ဖက်မှာတော့အမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေဟာဆက်မှုလွန်နိုင်ငံတွေဖြစ်သွားကြတယ်ဆက်မှုလွန်နိုင်ငံတွေစီမှာအလုတ်သမားတွေနဲ့အရင်ရှင်ကြားကဆက်ဆံရေးကိုကြည့်လိုက်ရင်အလုတ်သမားခွင့်ရတွေပေါ်ပုံမှုဇောင်းပေးလာတာကိုတွေ့ရမယ်တကယ်တော့အမေရိကန်ပြည်ထောင်စုကဆက်မှုလွန်နိုင်ငံဖြစ်သွားခဲ့ပါပြီဒါကြောင့်လဲဆက်ယုံတွေမှာဝင်ပြီးအလုတ်လောက်ကြတာထက်ဝန်ဆောင်မှုလုပ်ငန်းတွေမှာပုံမှုဦးစားပေးလာခဲ့ပါတယ်ဒါပေမဲ့အနောက်လေဘိုင်းနဲ့တောင်ပိုင်းဒေသတွေဟာစီးပွားရေးဆင်းရဲသလိုလမ်းမဆက်သွယ်ရေးအတွက်လဲကူစေတဲ့စိတ်ကမ်းတွေရှိတာကြောင့်ဆက်မှုလုပ်ငန်းတွေကနေရာရွှေ့သွားခဲ့ပါတယ်အရင်တော့ကမရှိကန်ပြည်နယ်ဒက်ထရိုက်မြို့နယူးယောက်ပြည်နယ်ဘက်ပလိုမြို့မှာတည်ရှိတဲ့တာမဏိလုပ်ငန်းတွေကားထုတ်လုပ်ရေးလုပ်ငန်းတွေကအစတောင်ပိုင်းဒေသစီကိုရွှေ့သွားခဲ့ကြပါတယ်အနောက်အလယ်ပိုင်းဒေသတွေစီမှာတော့စိုက်ပျိုးရေးနဲ့သားသတ်ဆက်ယုံတွေကပုံမှုနေရာယူလာခဲ့ပါတယ်တက်ဆက်ပြည်နယ်ပါဝင်အနောက်အလယ်ပိုင်းဒေသစီကသားသတ်ဆက်ယုံတွေကိုလေ့လာကြည့်ပါဆက်ယုံတစ်ခုချင်းစီဟာတစ်နှစ်တစ်နှစ်နွားကောင်ကြီးအနည်းဆုံး6000လောက်တတ်ပြီးစားတောက်ကုန်လုပ်ငန်းကိုလဲပတ်လို့ရှိပါတယ်အဲ့ဒီဆက်ယုံတွေမှာမြန်မာဒုက္ခသည်တွေတနာယီ15ဒေါ်လာနဲ့အလုပ်လုပ်ကြပါတယ်။နွားသားဆက်ယုံအတွက်အလုပ်ရှာပေးတဲ့သူတွေကိုလည်းဆက်ယုံတွေကကော်မရှင်ကပေးတယ်လို့အလုပ်လာလုပ်တဲ့သူတွေအိမ်တွေဘာတွေမရှိသေးရင်လည်းဆက်ယုံပိုင်ရှင်ကအိမ်ငါပေးလို့ရှိပါတယ်။စိုက်ပျိုးရေးမွေးမြူရေးလုပ်ငန်းလုပ်တဲ့သူတွေဟာအစိုးရကြီးကထောက်ပံ့ကြီးတွေချင်းငွေတွေကိုအကြီးအကျယ်ရပါတယ်။အတိုးနှုန်းကလည်းနည်းတယ်ပြင်လိုအပ်တဲ့နည်းပညာတွေဆက်ပစ္စည်းကိရိယာတွေကိုလည်းအစိုးရကလေ့ကျင့်သင်ကြားပေးပါတယ်။အကျွေးနဲ့ရောင်းချပေးပါတယ်။ဝိမေလုပ်ငန်းတွေနဲ့တာတာဆက်ယုံတွေမှာဖြစ်တည်နေတဲ့အလုတ်ရှင်အလုတ်သမားခြေတွေကိုလေ့လာကြည့်ပါ။ကဘာမှာအစားတောက်ထုတ်လုပ်မှုနဲ့အမဲသားဆက်ယုံအများဆုံးပိုင်တဲ့ကုမ္ပဏီကဘရာဇီးနိုင်ငံမှာအခြေစိုက်တဲ့ JBS SA ဆိုတဲ့ကုမ္ပဏီဖြစ်ပါတယ်။ကဘာအနှံ့ပြားမှာဆက်ယုံကြီးပေါင်း180လောက်ရှိပြီးဩစတြေးလျ၊အမေရိကန်ပြည်ထောင်စုဘရာဇီးနဲ့အာဂျင်တီးနားနိုင်ငံလိုအမဲသားထုတ်လုပ်မှုအများဆုံးရှိတဲ့နိုင်ငံတွေမှာ JBS SA ဟာဥဆောင်လာခဲ့ပါတယ်။တနေ့ကိုနွားကောင်ကြီး9000ကျော်တတ်ပါတယ်ဆက်ယုံပေါင်းများစွာရှိတဲ့အတွက်တနေ့တနေ့တန်းချီတတ်ပါတယ်အစားတောက်လုပ်ငန်းအတွက်နိုင်ငံပေါင်း130ကျော်ကိုတင်ပို့ရောင်းချခဲ့ပါတယ် JBS SA ဟာအမေရိကန်ပြည်ထောင်စုတွင်မှာအမဲသားထုတ်လုပ်မှုတတိယအများဆုံးကုမ္ပဏီတစ်ခုဖြစ်တဲ့ Swift and Company ကိုလည်းဝယ်ယူနိုင်ခဲ့ပါတယ်တကယ်တော့တာတာဆက်ယုံတွေကိုလေ့လာကြည့်မယ်ဆိုရင်တနေ့တနေ့နွားကောင်ကြီးထောင်ချီတတ်ပြီးအကျိုးမြတ်ဘလောက်ရတယ်ဆိုတဲ့စီးပွားရေးဆိုင်ရာအချက်လက်တွေပြင်အလုတ်သမားတွေရဲ့ပုံရနဲ့လက်ရှိဖြစ်ပေါ်နေတဲ့စီးပွားရေးပထဝီဝင်ကိုလေ့လာနိုင်ပါတယ်။အစိုးရကလည်းစိုက်ပျိုးရေးမွေးမြူရေးလုပ်ငန်းလုပ်ကိုင်သူတွေကိုချေးငွေတွေထုတ်ပေးကူညီအားပေးတဲ့ပြင်အလုတ်သမားတွေကလည်းအချိန်မိုအလုတ်ဆင်းမယ်ဆိုရင်လုပ်ငန်းကနှစရကြပါတယ်။အလုတ်သမားပူလုံရေးနဲ့အာမခံခြေတွေကလည်းပေးထားတဲ့ပြင်အလုတ်သမားတွေကသူတို့ကုမ္ပဏီကထုတ်လုပ်တဲ့အသားတွေကိုဝယ်ယူတဲ့အခါအထူးလျှော်သိမ်းတဲ့ရောင်းချလေးရှိပါတယ်။ဒါကြောင့်လည်းကာမက်စ်မြို့မှန်ကဲ့သို့လိုမျိုးအလုတ်ရှင်ကအလုတ်သမားကိုနေရာတိုင်းမှာအချိန်ပြည့်သွေးစုံနေမှုကြောင့်တော်လိုင်းရေးတရားဖြစ်ပေါ်လာလိမ့်မယ်ဆိုတဲ့ပြောဆိုမှုတွေဟာလက်တွေမှာဖြစ်ပေါ်မလာခဲ့ပါဘူး။7နာရီပြောဆိုတဲ့ကြွေးကြော်သံတွေကိုခဏကောက်ထားလိုက်ပြီးလူတိုင်းဟာအချိန်မိုဆင်းမှုအတွက်စံနာရှိတာပါပဲ။အလုတ်ရှင်ကိုမကြင်မနှက်ဖြစ်တပိတ်မှောက်မယ်ဆိုတဲ့စိတ်ကူးဟာဝေးတဲ့ဝေးလာပါတယ်။တော်တာရှိမှာခင်ဗျာ။ကမ္ဘာမှာစီးပွားရေးပထဝီဝင်ပြောင်းလဲမှုနှုန်းနဲ့အလုတ်သမားဈေးကွက်အလုတ်သမားတို့အပေါ်ကာကွယ်ပေးထားတဲ့စီမံစည်းကမ်းတွေကလည်းနိုင်ငံတကာနိုင်ငံရေးကိုအသွင်သဏ္ဍာန်ပေါင်းစုံရိုက်ခတ်လာကြအောင်မှာအမှန်ပါလူအခွင့်အရေးနဲ့ဒီမိုကရက်တစ်စံနှုန်းတွေကိုပုံသဘောတူညီမှုအဖြစ်စဉ်းစားလာချိန်မှာလူတန်းစားတိုက်ပွဲကိုနေရာတိုင်းကြွေးကြော်တာတိုင်းမှာဥတီလောက်ကင်လာကြမယ်ဆိုရင်လက်ရှိဖြစ်ပျက်နေတဲ့နိုင်ငံတကာနိုင်ငံရေးနဲ့အန်ချော်နေပါတယ်တော်တာချင်းမြန်မာပြည်သူတွေလည်းနိုင်ငံတကာနဲ့ရင်မောင်းတန်းနိုင်တဲ့စိတ်ဓာတ်တွေအောင်မြင်မှုတွေကိုပိုင်ဆိုင်နိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ